Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနေမနေ့ခင်းဖြစ်ကြပါသည်ခင်ဗျာ
VOA American တန်ရဲ့2019ခုနှစ်ဇွန်လ14ရက်တောင်းကြနေမနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30နဲ့40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။အိုမန်ပင်လယ်ကွင်းမှာရေနံတင်တင်မော်ကြီးနှစ်ဆင့်အတိုက်ခိုက်ခံရတာအီရန်ရဲ့တပ်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ရိုဝင်ဂျာရီနေရဲ့ပြင်ရင်အတွက်မြန်မာဘက်ကပူးပေါင်းဆောင်ရွက်တာမျိုးမရှိဘူးလို့ဘင်္ဂလားဒေ့ရှ်ကကုလသမဂ္ဂအတွင်းမှုချုပ်ကိုတိုင်ကြားခဲ့ပါတယ်။အိန္ဒိယကကိုပိုင်အာကာသစခန်းငယ်ခုကိုအာကာသနဲ့လွှတ်တင်ဖို့အတွက်စီစဉ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။မန္တလေးမြို့က Channel မန္တလေးသတင်းတောက်တူကိုပုံမှန်5ခုနဲ့တရားစွဲထားပါတယ
်။ရုံးရင်ဆန်ကပ်ဖြစ်အောင်လုပ်တယ်။အဲနောက်ကြတော့353ကတော့ဝတရားဆောင်ဝတရားနောက်ဆက်တယ်။နောက်ပြီးကြတော့
ဒီကြောင့်သတင်းနဲ့အတူရသေးတောင်ဒီကြောင်တန်းရွာမှာအသက်ခံရတဲ့ရွာသား9ဦးကိစ္စကိုလူအခွင့်အရေးကော်မရှင်ကဘာလို့စုံစမ်းတွေ့ရှိခဲ့တယ်လဲဆိုတာနဲ့နိုင်ငံတကာသတင်းတွေမှာတော့ဒီဩစတြေးလျနိုင်ငံမှာစစ်ရေးလေ့ကျင့်မှုအတွင်းဂျပန်ရေတပ်တွေပါဝင်လာပြီးဖြစ်ပါတယ်။တခါ ILO ကနေပြီးတော့ကလေးအလုံသမားကိစ္စနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပြပါဦးခင်ဗျာ။
အီရန်ကမ်းလွန်ကမဟာဗျူဟာချတဲ့ရေလမ်းမှာရှိတဲ့အိုမန်ပင်လယ်ကွင်းမှာကျစ်တပလီနေကရေနံတင်တင်မောနှစ်ဆင့်အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ပြောကြားလိုက်ပါတယ်။တင်မောနှစ်ဆင့်ထဲကဒဇင်းဟာမိလောင်နေပြီးသူ့စီကထွက်တဲ့မိခိုးလုံးမဲကြီးတွေကိုတွေ့နေရပါတယ်။အိုမန်ပင်လယ်ကွင်းမှာကျစ်တပလီနေအတိုက်ခိုက်ခံရမှုအတွက်အီရန်မှာတာဝန်ရှိတဲ့ဆိုတော့ကိုအမေရိကန်အစိုးရကတွေ့ရှိခဲ့ကြောင်းနဲ့ဒါဟာထောက်လှမ်းရေးတရင်တွေတုံးဆွဲတဲ့လက်နဲ့အမျိုးအစားဒီလိုတိုက်ခိုက်မှုမျိုးလှုံ့ဆော်နိုင်စွမ်းရှိတဲ့အဆင့်မကြသေးခင်ကအီရန်ရဲ့လာလူရေချောင်းတိုက်ခိုက်မှုပုံစံတွေအပြင်ဒီဒါမှဒီလိုရှုပ်ထွေးစင်မဲ့လောက်ရမျိုးလုံနိုင်တဲ့အဖွဲ့အစည်းစတာတွေပေါ်မှာအခြေခံပြီးဆန်းစစ်မှုတွေလုပ်ခဲ့တာလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ရင်းနှင်းတင်တင်မော့တစ်စင်းကနော်ဝေးပိုင်းဖြစ်ပြီးနောက်တစ်စင်းကဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်တို့ကြားတင်မာမှုတွေပြည့်ော့စီရဲ့အတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအီရန်ကိုရောက်နေချိန်မှာအခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာဖြစ်ကြောင်းလည်းဝန်ကြီးပွန်ပြိုကပြောပါတယ်။အခုတင်မော့နှစ်စင်းတိုက်ခိုက်မှုကိုအီရန်ကလှုံ့ဆော်ကြောင်းညွှန်ပြနေတဲ့အထောက်အထားအများပြားရရှိထားတယ်လို့အမည်မဖော်လို့တဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူကလည်း VOA ကိုပြောပါတယ်။ Bahrain ခြေဆိုင် American ရေတပ်တင်မောကလည်းအတိုက်ခိုက်ခံတဲ့တင်မောနှစ်ဆင်းစီကတနာရီလောက်ခြားပြီးဒုက္ခရောက်နေတဲ့အတွက်အကူအညီတောင်းခံလာကြောင်းပြောပါတယ်။ Iran ရေတပ်ကကယ်ဆယ်ခဲ့တဲ့ Norway ရေနံတင်တင်မောသား44ယောက်ကိုတော့ Iran ဆက်ဝါကထိန်းသိမ်းထားပါတယ်။အခုချိန်ရှိတော့ဘလူလက်နက်မျိုးနဲ့တိုက်ခိုက်တယ်ဆိုတာမသိရသေးပါဘူး။အိုမန်ပင်လယ်ကွင်းဟာဟာမတ်ရေလက်ချာမနာမှာရှိပြီးဒီရေလက်ချာကမ္ဘာရေနံစင်းအလုံးရဲ့ရန်နှုန်း30လောက်တင်ပို့နေတဲ့မဟာဗျူဟာကျလမ်းကြောင်းပါ။တန်လျာဖြစ်ပေါ်တိုက်ခိုက်မှုခံရပြီးနောက်ပိုင်းမှာရေနံစင်းစင်းလုံးက4ရာခိုင်နှုန်းလောက်ခုန်တက်သွားပါတယ်
။အရှေ့လေဘန်နိုင်ငံတွေစီကဒေါ်လာဘီလီယံများစွာတန်တဲ့အမေရိကန်လက်နက်တွေရောင်းချတာကိုဟန်တာဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ရပ်ကိုအမေရိကန်အထက်လွှတ်တော်ကကြာတာရင်းနေကအတည်ပြုခဲ့ပါတယ်။ဘရိန်နိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကို53မဲ56မဲနဲ့အတည်ပြုပြီးဒီကိစ္စကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှသာမကအထက်လွှတ်တော်တရားလုံးမှပါစဉ်းစားဆွေးနွေးဖို့ဆုံးဖြတ်ခဲ့တာပါ။ကာတာနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကိုတော့52မဲ58မဲနဲ့အတည်ပြုခဲ့ပါတယ်။အထက်လွှတ်တော်မှရန်ပေါ်ဦးဆောင်တင်သွင်းတဲ့ဒီဆုံးဖြတ်ချက်တွေဟာဘရိန်ကိုဒုံမြစနစ်နဲ့ကာတာကိုတိုက်ခိုက်ရေးရဟယင်တွေရောင်းချမဲ့ထရမ့်အစိုးရရဲ့အစီအစဉ်တွေကိုပိတ်ဆို့ဖို့ရည်ရွယ်ခဲ့တာပါ။ဒီအစီအစဉ်တစ်ခုစီကဒေါ်လာ3ဘီလီယံစီတန်ဖိုးရှိပါတယ်။အထက်လွှတ်တော်အမရမ်ဘောကအရှေ့လက်ပိုင်းဒေသဟာအခြေမရွေးပဋိပက္ခဖြစ်နိုင်တဲ့ဒေသဖြစ်ကြောင်းနဲ့ရာစုနှစ်ကြာပဋိပက္ခရှိရာဒေသကိုလက်နက်တပ်ဆင်ပြီးအခြေအနေကိုပုံမမဆိုးရစေတင်ကြောင်းအရှေ့လက်ပိုင်းကိုရောင်းချမဲ့အမေရိကန်လက်နက်တွေဟာအမေရိကန်ရဲ့ရန်သူတွေရဲ့လက်ထက်ကိုရောက်သွားစေနိုင်ကြောင်းလည်းပြောခဲ့ပါတယ်။ရမ်ဘောကမနစ်ကတည်သွင်းခဲ့တဲ့အလားတူအဆိုပြချက်ကိုတော့အမေရိကန်အထက်လွှတ်တော်ကပယ်ချခဲ့ပူပါတယ်။ချာတာဘရီနီကဆုံးဖြတ်ချက်တွေကိုထောက်ခံသူတချို့ကဒီဆုံးဖြတ်ချက်တွေကိုလုံထုံးလုံနေရထောက်ခံတာဖြစ်ပေမဲ့လွှတ်တော်မှဆွေးနွေးရင်တော့ကန့်ကွက်သွားမယ်လို့ဆိုပါတယ်။ Saudi Arabiaအရပ်စော်ဝါမြနိုင်ငံနဲ့ဂျော်ဒန်နိုင်ငံတွေကိုဒေါ်လာ 8.1 ဘီလီယံတန်ဖိုးရှိတဲ့လက်နက်ရောင်းချမှုကိုပိတ်ပင်မဲ့တရားဆုံးဖြတ်ချက်တွေကိုလည်းရှေ့အပတ်စောစွန်ထားပြီးအထက်လွှတ်တော်မှမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်ခင်ဗျ။
Israel နဲ့ Hamas လက်နက်ကိုင်တွေကြား rocket လုံးကြီးတွေနဲ့အပြန်အလှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ Israel လုံခြုံရေးဆိုင်ရာ cabinet ဝန်ကြီး Yoav Gallant က Gaza ကမ်းရိုးဒေသမှာနောက်တစ်ချီစစ်ဆင်ရေးလုပ်ဖို့ရှိတယ်လို့ပြောပါတယ်။စစ်ဆင်ရေးကိုဘယ်ချိန်မှဘယ်လိုပုံစံလုပ်မယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းဝန်ကြီး Gallant က Israel ရုတ်တံ Rashid Tadin ကိုစတဲ့ဘေးနဲ့မှာပြောပါတယ်။ဒါပြင်စစ်ဆင်ပိုးပြီးမြင့်လာစေခြင်းတဲ့ Hamas တွေခင်းထားတဲ့လမ်းတွေဝန်လျှောက်မှာတော့မဟုတ်ဘူးလို့ပြောပါတယ်။ဗုဒ္ဓဟူးနေ့နောက်ပိုင်းက rocket လုံးကြီးနဲ့ပစ်ခတ်မှုမှာ Hamas တွေမှာတာဝန်ရှိကြောင်းဒါကိုတုံ့ပြန်တဲ့အနေနဲ့ကျန်းဖက်သမားတွေရဲ့မြေရောက်လှိုင်းရောက်တခုပအဝင်ဂါဇာကမ်းမြောင်မှာရှိတဲ့ဟာမတ်ပြစ်မှအများပြားကိုသူတို့တိုက်ခိုက်ခဲ့ကြောင်းလည်းအစ္စရေးကပြောပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းကိုဂျက်တဗရင်းနဲ့နှောင်းမိုင်းမှနောက်ထပ် rocket ဒုံးကြီးတွေလာရောက်ထိမှန်ခဲ့ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးအောင်ရှိမရှိနှစ်ဖက်စလုံးကထုတ်မပြောပါဘူး။အီဂျစ်ကဂျောင်းဝင်ညှိနှိုင်းမှုကြောင့်မျှချပြင်းထန်စွာတိုက်ခိုက်နေမှုတွေပြီးခဲ့တဲ့လတိုင်းရက်ဆိုင်ခဲ့ပြင်းကဆပြီးဂုဒကပြန်ပြီးအပြန်အလှန်ပြစ်ခတ်ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံတွင်ကိုလွန်ခွင့်တောင်းမဲ့ဗဟိုအမေရိကကလာတဲ့လူတွေကိုဟန်တားနိုင်မဲ့သဘောတူညီချက်တရက်ကိုဂေါ်ဒီမလာနိုင်ငံနဲ့လက်မှတ်ရေးထိုးဖို့အမေရိကန်ဆိုရကမျှော်လင့်နေပါတယ်။အဲ့ဒီသဘောတူညီချက်အရနှစ်နိုင်ငံကြားဘေးကင်းရာတတိယနိုင်ငံဆိုင်ရာအချက်လက်ပါရှိမှာဖြစ်ပြီးသဘောတူညီချက်မူကြမ်းကိုဒီအပတ်ထဲမှာဂေါ်ဒီမလာအဆိုရကိုပေးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်အရเอลซาวาโดร์နဲ့ Honduras နိုင်ငံတွေမှာနှိပ်စက်ခံရမှုတွေကြောင့်ရွှေ့ပြောင်းထွက်ပြေးလာသူတွေဟာ Mexico နဲ့ American နိုင်ငံတွေစီကိုမရောက်ခင် Guatemala နိုင်ငံမှာဥစွာခေါလုံခွင့်ရယူရမှာဖြစ်ပါတယ်။ Guatemala မှာခေါလုံခွင့်ရယူခြင်းမရှိဘဲ American ကိုရောက်လာတဲ့သူတွေကိုတော့ချင်းကျက်တဲ့လူတချို့ကလည်းလို့အားလုံးကို Guatemala ကိုပြန်ပို့มาဖြစ်ပါတယ်။ Mexico နိုင်ငံကတော့ဒီ Bigia တတိယနိုင်ငံဆိုင်ရာအချက်ကိုသဘောတူဖို့အခုထိငင်းဆန်နေတော့မှာဒါပေမဲ့သမရ Trump ချင်းချောက်ပြောဆိုခဲ့တဲ့ Mexico ကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်ကောက်ခံမှာကိုတော့ရှောင်ရှားဖို့မက္ကဆီကိုနိုင်ငံကသူ့ရဲ့တောင်ဘက်ဒေသမှာတပ်ဖွဲ့ဝင်တွေတုံ့ပြန်ချထားဖို့တော့သဘောတူခဲ့ပါတယ်။ဂေါ်ဒီမလာနိုင်ငံနဲ့လက်မှတ်ရေးထိုးဖို့ရှိတဲ့ဒီသဘောတူညီချက်ဒါအတိဖြစ်လာရင်ဒါဟာအမေရိကန်ပြည်ထောင်စုသမိုင်းမှာလက်တင်အမေရိကန်နိုင်ငံတနေနိုင်ငံနဲ့ပထမဦးဆုံးရရှိတဲ့သဘောတူညီချက်တစ်ခုဖြစ်လာပါပါ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12133ဒိုင်းနိုမီတာ40 kHz 9133ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရွှေကြရနေရပြင်းနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂအကင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးရုံးဝန်ကြီးရှာဟီရာအလမ်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။နယူးယောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဖခင်ကြီးဘန်ကာဘန်တူရှိခ်အမူဂျီဘာရာဂမန်နှစ်တရာပြည့်ထိမ့်မှတ်ပြုလုပ်ခဲ့ပြီးကုလသမဂ္ဂတွင်မှုချုပ်နဲ့တွေ့ဆင်မှာဝန်ကြီးအလမ်ကရွှေငြာပြဿနာနောက်ဆုံးအခြေအနေကိုတင်ပြခဲ့တာဖြစ်ကြောင်းဖော်ပြကြပါလိမ့်။ရွှေငြာပြဿနာအတွက်မြန်မာဘက်ကတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်သွင်းရေးအတွက်တဆင့်တိုးလုပ်ဖို့လဲဝန်ကြီးအလမ်ကအတွင်မှုချုပ်ကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ရွှေငြာရင်းရဲ့ပြင်းရေးကိစ္စကြန့်ကြန့်နေတဲ့အတွက်ကုလသမဂ္ဂအတွင်မှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကဂျူလ17ရက်အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရွှေဂျာရီနီရဲ့ပြင်ရင်အတွက်မနစ်ကဂျန်ဂျူရီလာမှာစတင်ဖို့တဲ့စီစဉ်ခဲ့ပြီးနောက်နိုဝင်ဘာ15ရက်နေ့ကိုပြောင်းခဲ့ပြီးမြန်မာပြည်ရင်ကိစ္စအခုချိန်ထိဖြစ်မလာသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပြည်သားကဒုက္ခတဲ့စခန်းတွေမှာရွှေဂျာတစ်တက်တမ2တန်းလောက်ရှိနေပြီးအများစုကရခိုင်ပြည်နယ်တွင်2019ဩဂုတ်လတည်းမြန်မာလုံခြုံရေးတပ်တွေရဲ့ငြင်းငြင်းရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်လာသူတွေပါ။ရွှေဂျာဆိုတဲ့အတုံးလုံးကိုမြန်မာဆော့ကလက်မခံပေမဲ့ရွှေဂျာဒုက္ခတွေကိုပြန်လက်ခံရင်အတွက်ကုလသမဂ္ဂနဲ့အတူလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံရှင်ဂျန်ပြည်နယ်ကိုလာရောက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမီရှဲဘက်ရှလဲကိုဖိတ်ခေါ်ထားတယ်လို့တရုတ်နိုင်ငံကကြေညာပြေးနေမှာပြောပါတယ်။ဒီပြည်နယ်မှာရှိတဲ့မွတ်စလင်လူနည်းစုတန်းနောက်ကိုထိန်းသိမ်းရေးစခန်းတွေမှာထားတယ်လို့တရုတ်အစိုးရကဆက်ဆွဲခံနေရပါတယ်။ဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂဆိုင်ရာတရုတ်အမြဲတမ်းကိုယ်စားလှယ်ချန်ရှူးကတော့တရုတ်အစိုးရလေတန်းတိုင်းအဲ့ဒီပြည်နယ်တွေမှာထိန်းသိမ်းရေးစခန်းတွေရှိတာကိုညင်းဆိုခဲ့ပြီးဒီစခန်းတွေဟာအစိုးရဝါဒတည်တင်းခံရမှာလွယ်ကူတဲ့လူငယ်တွေအတွက်ကာကွယ်ပေးတဲ့အနေနဲ့ဖွင့်လှစ်ထားတဲ့သမွေဝန်ကျောင်းဆိုင်ရာတနန်းကျောင်းတွေသာဖြစ်တယ်လို့ပြောပါရယ်။ကိုယ်တိုင်မျက်မြင်ကြည့်နိုင်ဖို့လူခွေဆိုင်ရာမဟာမင်းကြီးကိုအမြဲတမ်းဖိတ်ခေါ်ထားကြောင်းတရုတ်ကိုယ်စားလှယ်ကပြောပေမဲ့မဟာမင်းကြီးမီရှဲဘက်ရှလေးကကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်တရရှင်ချင်းပြည်နယ်ကိုသွားဖို့အတွက်တရုတ်စီကကွန်ပျူတာမရသေးဘူးလို့မလတုံးကပြောခဲ့ပါရယ်။ မဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူကဒီတစ်ပတ်အတွင်းမဟာမင်းကြီးနဲ့တရုတ်ညွှန်ရန်ခေါ်တယ်လို့တွေးဆုံရမှာဖိတ်ကြားခံရကြောင်းဝင်ထွက်သွားလာခွင့်အပြေအဝါရရှိဖို့နဲ့ညှိနှိုင်းဆောင်ရွက်နေစေဖြစ်ကြောင်းစာတမ်းပြင်းနေမှာပြောခဲ့ပါတယ်။ရှင်းပြပြနေမှာရှိတဲ့ဦးယူဂါစ်လူနည်းစုတွေပေါ်ဒီအဆိုးရွားရဲ့ကံတွေဆက်ဆံမှုနဲ့ပတ်သက်ပြီးကမ္ဘာကစောင့်ကြည့်ဝေဖန်န
ကျန်တောင်မှာဆင်းခင်ကလာကန်လာဆင်းရဲတဲ့ရက်ကမှာလွန်ခဲ့တဲ့သတင်း6ပတ်အတွင်းလူပေါင်း800ခုနှစ်ရာရှစ်ဆယ်ငါးယောက်မှာ
အိန္ဒိယနိုင်ငံအနေနဲ့ကိုဝိုင်အာကဒရင်ရဲ့စကန်ငယ်လေးတစ်ခုကိုအာကဒအတွင်းလွှတ်တင်ဖို့ရှိကြောင်းအိန္ဒိယအာကဒအေဂျင်စီအကြီးကဲ K ထောက်ကူပေးဖို့အာကာသစကန်တစ်ခုလိုအပ်ကြောင်းသူကပြောပါတယ်။တိုင်ဂျင်20ရှိမဲ့အဲ့ဒီအာကာသစကန်ကေကိုတက်ကရီ2030မှာလွှတ်တင်ဖို့ရည်မှန်းထားတာပါ။ဒီစကန်မှာအာကာသရေမှုတွေနှစ်ချီနေထိုင်နိုင်ပြီးစမ်းသပ်မှုတွေလုပ်နိုင်တယ်လို့အာကာသရင်ငယ်တွေလည်းစိုက်ကချိတ်ဆက်နိုင်မှာဖြစ်ပါတယ်။အခုလောလောဆယ်ကမ္ဘာပေါ်မှာတခုတည်းသောလုပ်ငန်းလည်ပတ်နေတဲ့အာကာသစကန်ကတော့နိုင်ငံအများပူးတွဲပို
Now, so young man and Nanga the Dinigo, talking mute and net, go yemen to no Jojaki Jarawa, good up, your money, Nanga the Dinigo, that I saw the little Tolan Dama, Chibari. Yet they don't muniga, Jotan, Yadari, Damroga, Pansi, Sisi, Nijin, Dwin, Pika Mupibi, Yadakuno Uti, Song and Pissing, go, Song Langade, Luke Queen Yi, Gomashinga, Twisi Jadigo, your ma, Suya, Damon, Shidigo, Timbia, like be Chibari.
မကြခင်မှာအသေးစိတ်ကိုတရားဝင်ထုတ်ပြန်သွားမယ်လို့ဆိုပါတယ်ဒီကြောင့်လည်းပတ်သက်လို့ပြည်ရေးသတင်းတော့မမီခသတင်းပေးဖို့ထားတာပါရခိုင်တိုင်းနယ်နဲ့ကံအဖွဲ့အေအေနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကရတိတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတမလို့ဘက်ကဖမ်းဆီးစစ်ဆီးမှုလုပ်နေခြင်းအတွင်းမှာညပိုင်းပြစ်ခတ်မှုဖြစ်ပွားပြီးထိန်းသိမ်းခံရတဲ့ရွာသား6ဦးသေဆုံးခဲ ဒါတမင်တတ်တက်ပြစ်ခတ်တာဆိုပြီးဖန်းစည်းခံရသူတွေကပြောပေမဲ့တမလို့ဘက်ကတော့ထိမ့်ထိမ့်ခံထားရသူတွေကလူအုပ်နဲ့ရန်ပြူဖို့လောက်တာကြောင့်ပြစ်ခတ်နှိမ်နှင်းခဲ့ရတာဖြစ်တယ်လို့ပြောဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွေကြီးကော်မရှင်ကပြည်ရဲ့မေလာကုန်ကန်ဒီမှာ၃ရက်ကြာမြေပြင်ကွင်းစင်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပြီး
ဒီတွေ့ရှိချက်အစီရင်ခံစာကိုပြီးခဲ့တဲ့ရက်ပိုင်းကသမရအပါဝင်တပ်ဆိုင်ရာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကိုပေးပို့ခဲ့တယ်လို့အဲ့ဒီအဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်။ရတော့စစ်စစ်ပေါ်ပြစ်ကတ်တဲ့အချက်ကဆက်ချက်ရှိတယ်လို့ပြောတယ်။လူ့ကွင်ရေးချိုးဖောက်တယ်ဆိုတာတဲ့မတင်မတ်တဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကိုကြောက်ကိုကလည်းသ မှာကိုသားတကယ်ရှိနေရင်ဘယ်လိုဖြစ်မလဲဝေဖန်တဲ့လူတွေကအဲ့ဒီဒေသကိုသွားကြည့်ရင်တော့ပိုကောင်းမယ်လို့ထင်တယ်လေဟိုရန်ကုန်ကနေပြီးတော့အဲ့လိုရှော့ဝေဖန်နေရင်တော့ဘယ်လိုမှဟိုအမှန်တရားရမှာမဟုတ်ဘူးလေသူတို့ကိုယ်တိုင်အဲ့ဒီကြောက်တန်းရွာတို့ကြေနာဖြစ်နေတဲ့နေရာတို့ကိုယ်တိုင်သွားကြည့်လိုက်ရင်တော့ပိုပြီးတော့ကောင်းလိမ့်မယ်လို့ကျွန်တော်အကြံပြုနေတာပေါ့နော
်လုံလုံရေးတက်ဖွဲ့ဝင်တွေဘက်ကကျေးရွာသားအချို့ဟာအေးအေးလက်နက်ကန်တက်ဖွဲ့တွေနဲ့ပတ်သက်တယ်လို့တန်တရားရှိနေတယ်လို့ကျေးရွာသားတွေဘက်ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေရှိတယ်လို့လည်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဒေသခံကျေးရွာသူကျေးရွာသားများအကြားပြန်လည်ယုံကြည်မှုတည်ဆောက်ရန်လိုအပ်တာနောက်နောက်ဒီလိုအဖြစ်မျိုးမဖြစ်အောင်လုပ်ဖို့ကော်မရှင်ဘက်ကအကြံပြုတင်ပြထားတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့ဒီဖြစ်ရပေါ်ဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်လဲ။ကော်မရှင်ထဲမှာတက်မတော်အရာရှိဟောင်းတွေပေါင်းဝင်နေတာမို့စုံစမ်းစစ်ဆေးမှုတွေဟာဘလောက်များတောက်မှုရှိတယ်လဲ စရဲလူခွေရေလှူရှားသူတွေဘက်ကမိကုန်းတွေထုတ်နေတာလေးလည်းရှိပါတယ်အထူးသဖြင့်ကော်မရှင်ထုတ်ပြန်ချက်ဟာတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ထူးမခြားတာဖြစ်နေတယ်လို့ဝေဖန်နေကြတာတွေလည်းရှိနေပါတယ်ကော်မရှင်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့နဲ့ကွာဝေးနေပြီးအစိုးရအနေနဲ့အဖြစ်မှန်တစ်ခုပေါ်ပေါက်အောင်တိတ်ချစစ်ဆေးဖို့လိုအပ်တယ်လို့စစ်သေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလ
တကယ်ကိုဒီဥပဒေကိုရှုဖောက်ခဲ့တဲ့သူတွေကိုတော့ဒီပြည်သူများနဲ့တူဟိုဘအရေးယူဆောင်ရွက်မှုတွေကိုဆရာမတို့လည်းပြည်သူနဲ့ထပ်တူလိုလားပါပဲနောက်တစ်ခါဒီအစိုးရဘက်ကတော့သူတို့အနေနဲ့တော့တာဝန်ယူစစ်ဆေးသင့်တယ်လို့ဆရာမတို့မြင်ပါတယ်ဒီချစ်စင်ကိုလေးလာကြည့်ပါဟိုမြေပြင်အခြေအနေနဲ့ပြောဆိုမှုတွေလည်းကွေးလွေးနေတယ်လို့ဆရာမကတော့ပြောချင်ပါတယ
်နိုင်ငံရေးလေးလာတုံးတက်သူဒေါက်တာရန်မျိုးသိန်းကတော့လူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ထုတ်တာမှာပြည်သူဘက်ကချက်တီလို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာအင်မတန်မှအချင်းချင်းဆန်လို့နေလို့မြင်တယ်ဒီပြဿနာနဲ့ပတ်သက်ပြီးတော့ဟိုကြေကြေပြန့်ပြန့်ထိထိရောက်ရောက်ဟိုလေးလာတုံးတက်ဆန်းစစ်ပြီးတော့မှထုတ်ပြန်ထားတဲ့ตบอมิวห่อยะดาหลุเลยเมโกเมเสียชื่อดิเตปู่พี่รอเจเจเปี้ยนๆส่งค้านสิทธิ์ดาริเมียนแหนดาริลีลาต้งตัดดาริโหลุบพี่รอดิเตปู่พี่รออาก้องเนี่ยปี้ส่งเนี่ยอาศีลคันษาမျိုးကိုထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်ပါတယ
်အဲ့ဒီဖြစ်ရပေါ်တက်မတော်ဘက်ကလည်းတိကျအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေပါတယ်ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တပ်မတော်အေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်စိုးရင်ကြောင့်နဲ့ထိန်းသိမ်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသေးဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့လက်နက်ကင်ပြိပခါအတွက်အရဲသားတွေကိုအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်
။ပြည်ရေးသိန်းတော်မမေကဖြစ်ပါတယ်။အခုဒီခါတင်ပြမှာကဖန်စီကနာရတဲ့မန္တလေးအခြေဆိုင်ချန်နယ်မန္တလေးကသတင်းတော့ကိုနန္ဒကိုပုံမှန်5ခုနဲ့စစ်ဆေးဖို့တရားရုံးကစွဲချက်ကိုလက်ခံလိုက်ပါတယ်။မီဒီယာဥပဒေနဲ့မသက်ဆိုင်တဲ့ဥပဒေပုံမှန်5ခုနဲ့အရေးယူတဲ့အတွက်သတင်းမီဒီယာသမားတွေကတော့ကန့်ကွက်နေကြပါတယ်။ဒီအကြောင်းကိုလည်း VOA သတင်းတော့မမ်မီခါကပဲဆက်ပြီးတင်ပြမှာပါ
။မန္တလေးအခြေဆိုင်ချန်နယ်မန္တလေးကသတင်းတော့ကိုနန္ဒဟာပြီးခဲ့တဲ့မေလ15ရက်နေ့ကမန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာတည်ဆောက်နေတဲ့ Alpha Billamy စက်ရုံစီမံကိန်းဖြတ်သိမ်းရေးအတွက်ဒေသခံရွာသားတွေရဲ့ဆန္ဒပြပွဲကိုတည်င်းရယူနေစမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တည်င်းတော်ကိုနန္ဒကိုဆန္ဒပြပွဲမှာဖမ်းခံရသူတွေနဲ့အတူမန္တလေးအိုးဘိုအကျဉ်းထောင်မှာချုပ်နှောင်ထားပါတယ်။ဒီကနေ့မှာတော့ရဲတပ်ဖွဲ့ဘက်ကသူ့ကိုပုံမှန်5ခုတက်ကအရေးယူဖို့တရားရုံးကိုတင်ပြတာမှာတရားရုံးဘက်ကဒီဥပဒေပုံမှန်တက်ကစစ်ဆေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီကနေ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ Channel Manly Editor ချုပ်ကိုမင်းတင်ကဒီဝီကိုခုလိုပြပြလာတာပါ
။ပုံမှန်က5ခုနဲ့ဒီနေ့ဥပဒေကြံအောင်ကြားရခေါ်တာပါနော်။ဥပဒေကြံအောင်ကြားပြီးတော့တရားရုံးကိုစီတင်လိုက်ပါပြီ။ပုံမှန်က140ရုံးရင်းဆန်ကဖြစ်အောင်လုပ်တယ်။အဲနောက်ပြီးတော့353 353ကတော့ဝတ္တရားတောင်းဝတ္တရားနောက်ဆက်တယ်။နောက်ပြီးတော့332တောင်းဝတ္တရားထမ်းဆောင်နေရဲကိုသတ်မှတ်နာခြင်းပေါ့ဖြစ်အောင်လုပ်တယ်ပေါ့။နောက်တစ်ခုက333 333ကတော့ရဲကိုရိုက်တာပဲ။ရဲကိုပြင်းပြင်းထန်ထန်ဖြစ်အောင်ရရင်333အဲ့ဒါပြီးတော့တစ်တလေးကတော့အပိကူညီပေါ့ဒီဖြစ်စဉ်တွေဒီဟွာတွေဖြစ်အောင်လို့အပိကူညီတယ်ပေါ့။
ပြည်ရဲ့မေ14ရက်နေ့ကဘီလက်မြေစေယုံတုံးပေါ်တော်ရင်တွေကိုကျေးရွာလမ်းကိုအတုံးမပြုတ်နိုင်အောင်အောင်တပြေကျေးရွာကဆန္ဒပြရွာသားတွေကပိတ်ဆို့ဆန္ဒပြရာကနေမေ15ရက်နေ့မနက်မှာတော့ရဲတပ်ဖွဲ့ကအင်အားသုံးပြီးရာဘာဂျီနဲ့ပစ်ခတ်လူစုခွဲခဲ့တာဖြစ်ပါတယ်။အဲ့ဒီပစ်ခတ်မှုမှာရွာသားအယောက်20လောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒီဖြစ်စဉ်မှာသူတို့လုံချုံလုံနီးတိုင်းအစဉ်အဆက်ကင်တွယ်ဖြေရှင်းတာဖြစ်တယ်လို့ရဲတပ်ဖွဲ့ဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။ဒါပြင်ဖမ်းဆီးခံရတဲ့ဒရင်တော်ကိုနန္ဒဟာအဲ့ဒီအောင်တပြေကျေးရွာဖြစ်စဉ်မှာရွာသားတွေတက်ကြွလှုပ်ရှားသူတွေနဲ့အနေနီးစပ်တာကြောင့်သတင်းသမားတယောက်မဟုတ်ဘဲစူပူဖို့လှုံ့ဆော်သူတယောက်အနေနဲ့ရဲတပ်ဖွဲ့ကဆွဆွဲသတ်မှတ်ထားပါတယ်။အခုလိုမီဒီယာဥပဒေနဲ့မသက်ဆိုင်တဲ့ဥပဒေပုံမှန်တွေနဲ့အရေးယူတာကမီဒီယာဖွံ့ဖြိုးမှုကိုနောက်ပြန်ဆုတ်စေတယ်လို့ကိုမင်းတင်ကတော့တုံ့တက်ပြောဆိုလိုက်ပါတယ်
။ကျုပ်တန်သတင်းဌာနဖြစ်တဲ့အတွက်ကျွန်တော်တို့ရိုက်ကူးထားတဲ့နောက်ဒီ live file တွေနောက်တဲ့ကျွန်တော်တို့ video camera တွေမှာပါတဲ့ file တွေဒီကျွန်တော်တို့ဒီအော်ဒီရာတွေကိုခြေပတ်နိုင်တဲ့တော့အကြောင်းချင်းရတယ်ကျွန်တော်ကခံခံလုံလုံရှိပါတယ်ဒီပုံမှန်တွေကတခုမှမမြောက်ဘူးဆိုတဲ့အကြောင်းသို့တော်လည်းဒီအစ်စ်ကြီးရောက်လာတာကဟာတရားစွဲဆိုအဖွဲ့အစည်းကရင်းရံပြီးတရားစွဲဆိုအဖွဲ့အစည်းက
ကျိုးလဲသွားပြီကျိုးလဲသွားတဲ့အချိန်တွေဖြစ်ပါတယ်နိုင်ငံဒီမိုကရေစီတင်ကူးပြောင်းရေးကိုလုပ်နေတဲ့နေသားမှာမန္တလေးတိုင်းဒေသကြီးစိုးရွားဖွဲ့ကိုယ်တိုင်ကဒီမိုကရေစီကိုနောက်ပြန်ဆွဲလိုက်ပြီလို့ကျွန်တော်တို့ကတော့တောက်ချက်ချတယ်
ဒရီမီဒီယာကောင်စီဝင်ကိုမြင့်ကျော်ကတော့အခုလိုအရေးယူဖို့လှုပ်ဆောင်တဲ့အပေါ်မှာသူ့အမြင်ကိုခုလိုပြောဆိုသွားတာပါ
သူပြောဆိုရတာရတော့အရင်ကောင်ဖြစ်ခဲ့တဲ့ဒီကနေ့မှဖြစ်ခဲ့တဲ့ကိစ္စမှာသူပေါဝင်ရတယ်ဆိုတော့အဲရွာသားတွေဘက်ကခံစားချက်နဲ့ပါညာပေါဝင်ရတယ်အဲ့လိုဟာမျိုးနဲ့အညုံးနဲ့ရဲကဒီတစ်ကြိမ်ဟိုသူ့ကိုဟိုဘယ်လိုခေါ်မလဲဖြစ်ပြီးမယ်ဆိုတဲ့ဟာမျိုးညုံးနဲ့ပြန်ပြီးတော့တန်းဟိုရင်ဖြစ်ပြီးတဲ့သဘောမျိုးလို့ဟုတ်ကောက်ချက်ချရတာပေါ့နော်ဒီတစ်ချိန်မှာဒီဘက်ကသတင်းထားတာပဲဆိုတော့ဒီချိန်မှာဘာမှဟိုသူပါဝင်ပတ်သက်ခြင်းမရှိဘူးအဲ့အဖြစ်ဖြစ်မှာဒီရောင်းသားတွေနဲ့ပါဝင်ပတ်သက်တဲ့သတင်းတော့ပဲဖြစ်ဖြစ်ပြီးရဆိုရင်တော့ဟိုမကောင်းပေါ့နော်ဖြစ်စဉ်ရိုးရိုးချင်းချင်းဟောလာသူတကယ်ဒီကိစ္စကိုပိုဒီလဲလောက်တဲ့သင်လဲလောက်တဲ့အဲ့လိုမျိုးထောက်ထားရှိမှာပဲဖြစ်ပြီးရေးယူတာမျိုးဖြစ်တင်တယ်အဲ့လိုမဟုတ်ဘူးနဲ့စစောပြောတဲ့နိုင်ငံကြီးအရေးဒီကြောင့်ဟောပြောကားဒီကြောင့်အဲ့ဒီမျိုးဖြစ်ပြီးတာမျိုးတော့အဲ့လိုမျိုးတော့မဖြစ်အောင်တော့မျှော်လင့်တာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကလည်းဒီဖြစ်စဉ်မှာပါဝင်တဲ့အရတားတို့ဟာထောက်မှချုံနှောင်ထားခြင်းအတွင်းတိုက်ဆုံခဲ့ရပြီးတိုက်ဆုံချိန်မှာခန္ဓာကိုယ်မှာတန်ရာတန်ချက်တွေရှိနေတာကြောင့်မိသားစုဝင်တွေကဒါကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေရှိနေပါတယ်ရှင
်ဆိုတာရှင်များရှင်မဲခွေးကြ ያ ကိုစမ်းမယေရှုတော်အမြတ်မတင်တော်ဘူးဆိုပြီးကျောင်းတရူညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတံဆိုတံတွေလည်းထွက်ပေါ်လာပါတယ်။ပညာရေးခန္ဓာအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စီနီးညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။နာမည်စနေညာ view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံကထိတ်တန်းသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။အော်စတြေးလျနိုင်ငံရေးပိုင်တဲ့အတွင်းပူးတွဲစီရေးလေးကျင့်မှုမှာဂျပန်ရေဓာတ်သင်္ဘောတစ်စင်းပထမဆုံးအကြိမ်အဖြစ်ပါဝင်မှာဖြစ်ပါတယ်။ဒါဟာအာရှပစိဖိတ်မဟာမိတ်တွေကြားကာကွယ်ရေးဆက်နွယ်မှုပုံမိုခိုင်မာလာတဲ့သဘောဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့တရုတ်စစ်သင်္ဘောတစ်စင်းဆစ်ဒနီကိုလာရောက်တာကြိုတင်အသိမပေးခဲ့တဲ့အတွက်အော်စတြေးလျကိုဂျပန်ကဝေဖန်ခဲ့ပါတယ်။ VOA သတင်းနောက်ဖီလ်မာဆာဆစ်ဒနီမြို့ကပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်ဆောင်သားကပြောပြမှာဖြစ်ပါတယ
်။ Talisman Seva လေ့ကျင့်ခန်းလို့ခေါ်တဲ့နှစ်ကြိမ်ပြုလုပ်နေကြဒီစီးလေ့ကျင့်မှုမှာ Australia နဲ့ American ပြည်ထောင်စုတို့ပါဝင်ကြမှာဖြစ်ပြီးအဓိကအဖြစ် Australia မြောက်ပိုင်းနဲ့အစီပိုင်းတစ်ခွင်ပြုလုပ်တဲ့စီးရင်လေ့ကျင့်မှုတွေပဲဖြစ်ပါတယ်။ဒီနှစ်မှာတော့ New Zealand, Canada နဲ့ Britain နိုင်ငံကကာကွယ်ရေးတပ်ဖွဲ့တွေပါဝင်လာကြမှာဖြစ်ပြီးမဟာမိတ်တွေအားလုံးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုစုစည်းမှုကိုပြသဖို့ရည်ရွယ်တဲ့ဒီစီရေးလက်ကျင့်ခန်းမှာဂျပန်နိုင်ငံရေဓာတ်လည်းပထမအဆုံးအကြိမ်အဖြစ်ပါဝင်လာမှာဖြစ်ပါတယ်။ Australia နဲ့ American ပြည်ထောင်စုတို့အကြားစီရေးသဘောတူညီမှုတရားဟာ1950ဖြစ်လွန်ခဲ့တဲ့အခါဆီလာခဲ့ပြီးဒီနှစ်နိုင်ငံစလုံးကသူတို့ရဲ့ဒုတိယကမ္ဘာစစ်အတွင်းရန်သူဟောင်းဖြစ်ခဲ့တဲ့ဂျပန်နိုင်ငံနဲ့စီရေးဆက်နွယ်မှုရရှိရေးကိုပို၍ပို၍လိုလားနေကြတာပါ။ဒေါက်တာဂျွန်လီဟာSydney မြို့ American လေ့လာရေးဌာနကပညာရှင်သူဖြစ်ပါတယ
်။ You're seeing far greater strategic military defense and intelligence cooperation between these three countries. You can also bet
ဒီသုံးနိုင်ငံကြားမဟာဗျူဟာစစ်ရေးကာကွယ်ရေးထောက်လှမ်းရေးပူးပေါင်းဆောင်ရွက်မှုတွေစတင်ကြီးထွားလာတာကိုတွေ့နေရပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတင်မော်တွေ Sydney ကိုရုတ်တရက်ရောက်လာတာနဲ့ဆိုင်ဂျပန်စစ်တင်မော်တွေနဲ့စစ်ရေးလေ့ကျင့်မှုတွေကိုလူတွေပိုထောက်ခံကြလိမ့်မယ်ဆိုတာသိကြပါတယ်။
ဒီလအစောပိုင်းကတရုတ်ရေဓာတ်စင်ပေါ်သုံးစင်းဆစ်ဒနီမြို့ကိုကျူတင်စီစဉ်ထားတဲ့လေးရတာခီးစဉ်အတွက်ဘာမှကြီးညာခြင်းမရှိဘဲရုတ်တရက်ဆက်ရောက်လာတဲ့ကိစ္စမှာ Australia asura dolly wiban kange ya bare. Teu anabanyu ha dila adwin pilu jame talisman seva siyeli jimhu gole gyutwa sangti ni ya lin me lo tungsa suri ya suja bare. Junla nang mai ngane ogula asobai inti pilu me di siyeli jimhu amyazu ha show water pinlegwe siyeli jimhu nemye central Queensland ga Rockhampton ni titwattawai ma pilu jama phit bare. ကြည်ရည်တက်ဖွဲ့ဝင်ဥယျာဉ်နှစ်ဆောင်900000ပါဝင်တဲ့တိုက်ပွဲပုံစံတွေလည်းလုပ်ကြမှာဖြစ်ပါတယ်။ဩစတြေးလျအရာရှိရာတော့ဂျပန်နဲ့ဆက်ဆံရေးဟာအာရှဒေသအတွင်းကြီးထွားရင်းကျက်လာတာဖြစ်ပြီးဒီမိုကရေစီလူခွင့်ရေးတရားဥပဒေစိုးမိုးရေးတို့ကိုအခြေခံထားပြီးတော့နိုင်ငံတကာလူမျိုးရေးကိစ္စတွေပေါ်မှာတူညီရဲ့ချင်းကပ်မှုကြောင့်လည်းဒီလိုလက်တွဲဖြစ်လာတာလို့ဆွေးနွေးကြကြပါခင်ဗျာ။
ပါလာတဲ့ထူးခြားခြင်းနဲ့ပတ်သက်လို့ဦးကျော်စံသာရှင်းပြသွားတာပါခုတော့ကလေးလုတ်သားအရေးကိစ္စကိုတင်ပြပါမယ်ကမ္ဘာဒေသအသီးသီးကတန်းတဲ့ချီတဲ့ကလေးငယ်တွေဟာအလုသမားတွေအဖြစ်ခိုင်းစေခံနေရတာကြောင့်ဒါကိုပပျောက်ရေးကြိုးပမ်းကြဖို့အပီပီဆိုင်ရာအလုသမားအဖွဲ့ချုပ်အိုင်အယ်အိုကတိုက်တွန်းလိုက်ပါတယ်ကမ္ဘာကလေးလုတ်သားစန့်ကျင်ရေးနဲ့ဂျနီဗာမြို့မှာကျင်းပခဲ့တဲ့အကြောင်းလီ ပြည်ရင်း9နှစ်အရွယ်တွေလည်းပါဝင်ပါတယ်အများစုကအချင်းရှိအလုပ်လုပ်ရပေမဲ့လောကအနေအချင်းဒါမှမဟုတ်တပြားမှမရတာမျိုးလည်းရှိတာကြောင့်ကျွန်တွေလိုအနိုင်ကျင့်ခံရရတာပါသူတို့တွေကထွက်ဝဲလောက်ဟာကျမကြီးနဲ့မညီညွတ်ပဲအန်ဒီရဲ့များတဲ့အလုပ်မျိုးမှာခလေးလိုသမားတွေအဖြစ်လုပ်နေရတယ်လို့အဲလိုအဖွဲ့ကပြောပါတယ်အဓိကအားဖြင့်တော့လေယာဉ်စားပျိုးရေးလုပ်ငန်းတွေမှာခိုင်းစေကြပြီးတတ်တူတူပေါ တို့ဟာကလေးလူသားတွေအဖြစ်အဆိုးဝါးဆုံးအခြေအနေအောက်မှာပြိမိနေကြတယ်လို့အိုင်လိုအဖွဲ့ရဲ့လုပ်ငန်းခွင်ရပိုင်ခွင့်နဲ့အခြေခံမူဝါဒရေးရာဌာနအကြီးအကဲViadat Andres ka byo ba de
According to the ILO's standards the worst forms include child labor that is hazardous or damaging
ILO ye san tat mat che ya aso wa song chi ni su ra ga kle lou ta ri twet and ye mya ra kle ri ye phun myo twet mu ko thi khai si da ne a chin sa rai ta pya pya mu ni le pa win ma de da pyin kle lou ta phi a dama khain si khan ya ra lu kong ku khan ya ra ne kle sit ta phi su song khan ya ra ri le pa ba de
အာရှနဲ့လက်တင်အမေရိကမှာတော့ကလေးအလို့သမားရှော့ချမှုမှာတည်တာတဲ့တိုးတက်မှုတွေရှိလာတယ်လို့အန်ဒရီးစ်ကပြောပေမဲ့အာဖရိကမှာတော့ရော့မသွားဘူးလို့ဆိုပါတယ်။ကမ္ဘာပေါ်မှာအာဖရိကဟာကလေးလူသားအများဆုံးရှိတဲ့ဒေသဖြစ်တယ်လို့သူကဆိုပါတယ်
။ This is not necessarily linked to a lack of action but it is also linked to demographic development.
ဒီလိုဖြစ်ရတာကကလေးလူသားရှော့ချာရေးလှုပ်ဆောင်ခြင်းနဲ့ဓာတ်ရိုက်မသက်ဆိုင်ပဲစနစ်တကျဖွံ့ဖြိုးတိုးတက်မှုရွှေပြောင်းခြေချမှုရာသီဥတုပြောင်းလဲမှုနဲ့စီးပွားရေးပြဿနာအကြောင်းရင်းခံစတာတွေနဲ့ဓာတ်ရိုက်သက်ဆိုင်နေပြီးဒေတာလိုက်တီးခြားစီဖြစ်နေတာပါ
အခုလိုဆိုရင်ပွဲအခြေအနေတွေကြောင့်ဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့ထိရောက်တဲ့ဆုံးဖြတ်ချက်ချနိုင်ရေးအတွက်အာဖရိကယူနီယံနဲ့တွေ့ဆုံဖို့လိုလားတယ်လို့အန်ဒရီးစ်ကပြောပါတယ်ကုလသမဂ္ဂကအချမှတ်ထားတဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်ရည်မှန်းချက်အတိုင်းကလေးလူသားကိုထိရောက်စွာရှော့ချနိုင်ရေးဆယ်နှစ်စီမံကိန်းကိုအာဖရိကယူနီယံကလုပ်နေတယ်လို့သူမကဆိုပါတယ်။2025ခုနှစ်ကျရင်ကလေးလူသားတွေပါပြောက်စေရမယ်လို့ကုလသမဂ္ဂကရည်မှန်းထားတာပါ။ဒါပေမဲ့လက်ရှိနှုံးသားတွေအတိုင်းသွားနေမယ်ဆိုရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့အန်ဒရီးစ်ကသတိပေးလိုက်ပါတယ်ခင်ဗျာ။ဗီဒီယိုရဲ့တောက်ကြမနဲ့ခင်အစီအစဉ်လေးကိုသွားရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လင်းသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်ချန်နေမနေ့ခင်းအစီအစဉ်လေးကိုမနေ့9နာရီခန့်လက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
အများပြည်သူကိုလည်းဒါအရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းကျဆူတဲ့ကြရုံလေးဖြစ်ပါပဲ
။မကြခင်မှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာ။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာနိုင်ငံကသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါသေးတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကဖုန်ကြီးကျောင်းတစ်ကျောင်းမှာနှိမ့်ဆက်ခံရအကြောင်းအမျိုးမျိုးနဲ့အစွန့်ပစ်ခံထားရတဲ့ကျက်တူရွေးတွေကိုစောင့်ရှောက်ပေးနေပါတယ်။ဂါရူဒာဂေဟာမှာစွန့်ပစ်ခံငှက်တွေကိုစောင့်ရှောက်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်လို့မဂ္ဂဇင်းမော်စကာလော့ရဲ့ပေးပို့တဲ့သတင်းလွှာကိုတော့မိုင်းတန်စင်ကပြောပြမှာပ
ါမြို့တော်ဝါရှင်တန်ဒီစီမြောက်ဖက်မိုင်း30ကျော်လောက်မှာရှိတဲ့ခွန်ဆန်ပယ်ယူချိုလင်းဖုန်ကြီးကျောင်းလေးကိုဝင်လာတဲ့ဆွေမဲအမေဆိုတက်တော်တွေကိုရောက်သွားသလိုကြီးငတ်တဲ့နေကိုကြားမှာပါဂရူဒာငှက်ကေဟာမှာတော့ပိုင်ရှင်တွေရဲ့နှိမ့်ဆက်မှုတွေဆွန့်ပစ်မှုတွေကြုံခဲ့ရတဲ့ရှားပါချက်တွေကိုတသက်တာအတွက်စောင့်ရှောက်ပေးထားတဲ့အကြောင်းငှက်ကေဟာမှုခရစ်စတိုဖာစီယိုလီကပြောပါတ
ယ်မွေးဖို့မတင်တော်တဲ့ငှက်တွေကိုကျွန်တော်တို့ရဲ့ဂါရူဒာငှက်ကေဟာလက်ခံစောင့်ရှောက်ပေးပါတယ်အရင်တုန်းကပိုင်ရှင်ဟောင်းတွေကတေချာဂီယူမစိုက်ခဲ့လို့စိတ်တရားရပြီးနောက်ပိုင်းထိမ့်သိမ်းရခဲ့တဲ့ငှက်တွေအရန်ခဏမငြိမ်ဖြစ်ပြီးပြန်ကုတ်ပြန်ကိုက်တတ်တဲ့ကျင့်ရှိသွားတဲ့ငှက်တွေကိုပိုင်ရှင်တွေကမလိုချင်တတ်ကြပါဘူး
ကတဝါ African Grace စတဲ့အရွယ်ဆုံးရောင်ဆုံးအမျိုးဆုံးရှားပါမျိုးနယ်တွေကအစကျက်တူရင်53ကောင်ရှိတယ်ဆိုပြီးတော့ဂေဟာမှုကပြောပြပါတယ်ညတကောင်ကျေးစီရဲ့အကျင့်လိုအပ်ချက်နဲ့ပုံစံအနေထားကိုဂေဟာမှုကနားလည်ပါတယ်ဂေဟာကငှက်တော်များများကအိမ်ဝေးတိရစ္ဆာန်အဖြစ်နေခဲ့ဘူးပြီးတော့ပိုင်ရှင်မျိုးစုံရှိခဲ့ဘူးကြတာပါ
Get anywhere from 1 to 3 requests သူတို့ကျက်တူရွေးတွေကိုလက်ခံစောင့်ရှောက်ပေးဖို့အကူအညီတောင်းတဲ့ပိုင်ရှင်တပတ်ကိုတစ်ယောက်ကနေ3ယောက်အထိရှိတတ်ပါတယ်လူတွေကလိုချင်ရင်ချက်ချင်းတေချာမစင်းစားပဲနဲ့ကျက်တူရွေးတွေကိုဝယ်အိမ်ရောက်တော့မှကျက်တူရွေးကဘလောက်မွေးမြူစောင့်ရှောက်ရခက်လဲဆိုတာနားလည်လာကြပါတယ်
။ကြီးအားမမွေးစားဖို့ပြောလာတဲ့သူတွေအများစုကတော့ကြီးအားမကညင်ပါလေ။မွေးစားမဲ့ပိုင်ရှင်လုံးဝမဆိုင်နိုင်တော့တဲ့မျက်တွေကိုသာလက်ခံစောင့်ရှောက်ပေးနေတာပါ။တချို့ကျက်တူရွေးတွေဟာပိုင်ရှင်ဟောင်းတွေကြောင့်စိတ်တင်ရအကြီးကျယ်ရပြီးတော့ငှက်တွေကခုကိုပြန်စိတ်တက်တဲ့အချင်းကိုကာကွယ်နိုင်ဖို့ငှက်တွေကိုအင်ဂျီဝေးပေးထားပါတယ်။ကေဟာကအလူငွေနဲ့စီနောက်ဝင်တဲ့လူနဲ့လဲပတ်နေရတဲ့ဖြစ်ပါတယ်။ကက်သရင်းကတော့ငှက်စာချက်ကျွေးရကိုတာဝန်ယူရပါတယ်။
I think it's an honor and a privilege to work here with these birds to give back to them.
ကျက်တူရွေးလေးတွေကိုစောင့်ရှောက်ပေးရတာဝမ်းသာပါတယ်။ချစ်ချင်းမေတ္တာတွေပြန်ပေးပြီးတော့သူတို့ဘဝလေးတွေပိုကောင်းစေဖို့စောင့်ရှောက်ပေးချင်ပါတယ်။တချို့ငှက်တွေကဒီကေဟာမှာနေလာတာနှစ်နဲ့ချီပြီးကြာနေပြီဖြစ်ပါတယ
်။ Probably our oldest bird is Harry.
အပြာနဲ့ရွှေရောင်စံအမီးရှည်ကျက်တော် Harry ကဒီကေဟာမှာအသက်ကြီးဆုံးဖြစ်ပါလိမ့်မယ်။ကျွန်တော်သိရတဲ့လောက်တော့1969လုံးကတရားမွေမှုဆိုးရီလက်ကကဲတင်ထားခဲ့တာပါ
။ကျက်တူရွေးမွေတယ်ဆိုတာနှစ်ရှည်ထင်းသိရမယ်ဆိုတာကိုမမေ့ဖို့ကေဟာမှုကထောက်ပြပြောဆိုပါတယ်။ငှက်တွေကပိုင်ရှင်ကိုအင်မတန်တွေးတာကြပြီးတော့ငှက်တတန်းကအနည်း5စီကနေ60လောက်ထိရှိပါတယ်။ငှက်တွေကညံထက်ပြီးတော့ပိုင်ရှင်ရဲ့အချိန်တိုင်းဂရုစိုက်နေမှုကိုလည်းလူလားကြပါတယ်။သူတို့ကိုတကောင်နဲ့အကြာကြီးပစ်ထားရင်ငှက်တွေတော့မကောင်းပါဘူး။
We try to educate the public and let them know
ကျက်တူရွေးဆိုတာသူ့ဘာသာသူတဘာဝအတိုင်းနေသင့်ပြီးအိမ်မွေးတိရစ္ဆာန်အဖြစ်မမွေးသင့်တဲ့တဘာဝဆိုတာကိုအများကသိအောင်ကျွန်တော်တို့ပညာပေးကြပါတယ်။
ရှားပါချက်ကြွေးတဲ့ကောင်ရဲ့ချစ်ခင်နဲ့ဆက်ဆံရရဖို့ဆိုရင်အထင်များကြီးလိုသလိုတေချာကူးဆိုင်ဆောင်ဆောင်ဖို့နဲ့ချစ်ခင်မြတ်တာပဲပြီးနိုင်ဖို့လိုပါလိမ့်မယ်ရှင်
။မဟိတန်စင်ပြောပြသွားတာပါ။အခုတော့နနက်ခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
င်ကျင်ပြမယ် idiom အသုံးက
jump the gun
ဖြစ်ပါတယ်စာလုံးပေါင်းက jump jump ကခုန်ထွက်တာ th the gun the gun ကသနာဆိုတော့စကွက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့သနာခုန်ထွက်တာပေါ့ဒီသုံးဆင်းသက်လာတာကတော့အကစားလောကကဖြစ်ပါတယ်အပြေးပြိုင်ပွဲတွေရဲ့တားအထွက်မှာရှင်ပြိုင်ကြသူတွေအနေနဲ့ဒိုင်ကနေတနတ်မိုးပေါ်ထောင်အပြည့်တနတ်ဖောက်တန်ကြားမှစပြေးရတယ်ဆိုတာသောတာရှင်များအသိပါဒိုင်ကနေတနတ်မိုးပေါ်ထောင်ပြည့်မီစိတ်ဆောလို့တားထွက်မိသူဆိုရင်သတိပေးခံရတာပြိုင်ပွဲကနေအထုတ်ခံရတာမျိုးဖြစ်တတ်ပါတယ် idiom ဆိုရဲ the white day ကတော့ကန်ကန်ရှင်ကိုယ်တိုင်မပြောရသေးဘဲကြားကလူကကြိုးဖောက်တယ်ချတဲ့သဘောမျိုးဖြစ်ပါတယ်အရေးကြီးတဲ့သတင်းဖြစ်မယ်ဆိုရင်ပြောဖို့အချိန်မတန်သေးပဲကြိုပြောလိုက်ရင်အထူးသဖြင့်နိုင်ငံရေးစီးပွားရေးစသဖြင့်မှာကံကံရှင်ကိုထိခိုက်နိုင်တာမှုနှုတ်ဆောင်စည်းနိုင်ဖို့ကံကံရှင်ကိုလေးစားဖို့ကအရေးကြီးလာပါတယ်ပြောသင့်မပြောသင့်ဆိုတာချင့်ချိန်ရမှာဖြစ်ပါတယ်ဒီတုံးဟာအပြောမှသာမဟုတ်ပါဘူးအချိန်မတန်သေးပဲကြိုလုံးမိတာတွေအချိန်မဆောင်ပဲကြိုလုံးမိလိုက်လို့ကတိအောက်ဖြစ်ရတာမျိုးတွေကြုံရနိုင်ပါတယ်ဒီတော့မြင်ပါတယ်လို့ George Cooper ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The minister jumped the gun by announcing the president will not seek a second term
ဝင်ကြီးကသမ္မတအနေနဲ့သမ္မတဒုတိယတက်တန်းထမ်းဆောင်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့ခိုင်ခံရှင်းအပြောမဆောင်ပဲကြိုပြောလိုက်တယ်လို့ဒီပဲရပါတယ် George Cooper ပြတဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
The minister jumped the gun by announcing the president will not seek a second term.
တိုင်းကရှင်ကိုယ်တိုင်မပြောရသေးဘဲဂျားကလူကကြိုးဖောက်တယ်ချတယ်တဘောမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Jump the gun.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာအတန်းရဲ့အင်္ဂလိပ်သင်ခန်းစာကို view ရဲ့မနေ့ခင်းထဲမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့သွေးလေးဘက်နာအပိုင်း၃ကိုတင်ပြထားပါတယ်သွေးလေးဘက်နာယောဂကိုတည်တည်ကြာကြာမကုသဘူးဆိုရင်ပြင်းထန်တဲ့နှုတ်ဆက်တွဲတွေခံစားရပြီးကာကွယ်နိုင်တာတချို့တော့ရှိတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းစိတ္တကတို့တက်အယူအကျော်အစ်စ်ဆေးပညာဌာနပါမောက္ခဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
ဟုတ်ကဲ့ရိုးကျော်အစ်စ်သူကဆရာဝန်ကြီးနဲ့ဗမခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့သွေးလေးဘက်နာအကြောင်းပြီးခဲ့တဲ့အပတ်တွေကပြောတဲ့နေရာမှာဖြစ်ရခြင်းကြောင့်ရင်းတွေလက္ခဏာတွေနဲ့ယောဂါကိုဆုံးဖြတ်ကုသပုံတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီယောဂါဖြစ်လာလို့ရှိရင်တည်တည်ချာချာမကုသနိုင်တဲ့အခါမှာပေါ့နော်ဖြစ်လာနိုင်တဲ့နောက်ဆက်တွဲယောဂါတွေနဲ့ဒီအစတွေကကာကွယ်နိုင်ပါမလားပေါ့နော်အဲ့ဒါတွေကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးတကယ်လို့ယောဂါဖြစ်လာချိန်မှာအချိန်မီမကုနိုင်ရင်ဒါမှမဟုတ်လို့ရှင်လဲကုသမှုလွဲသွားရင်ဆရာကြီးဘလို့နောက်ဆက်တွဲအကျိုးဆက်တွေခံစားရနိုင်လဲ
ဟိုတချို့တွေကဟိုသီဝနာဆိုတော့စိတ်ပစ်ဒီနာလာပဲလို့ထင်နေရတာပေါ့နိဒီကရန်ကတော့သီဝနာကလည်းစိတ်ပစ်ဒီနာလည်းပြီးလို့ရှိရင်သူကရောင်ရမ်းမှုတွေကခန္ဓာကိုယ်တကူလုံးမှာတော့ရှိနေတာပဲရှင်ရဲ့အကြရောတချို့တွေကအဆုတ်ပါတီပြီးတော့အဆုတ်တွေခဲတော့တာရှိတယ်။အဲတချို့တွေကျတော့နှလုံးကိုသွားကြဲခဲ့ပြီးတော့မှနှလုံးကြေကျော်ပေးပြီးတော့ဆုံးမသွားတာရှိရေဖြတ်သွားတယ်လည်းရှိတတ်ပါတယ်။တချို့တွေကျတော့လေသူကျော်လေးတွေကြောင့်ပြီးတော့လက်ထစ်ချေကြည့်ပြီးပုံသွားတယ်ရှိတတ်တယ်။ဆိုတော့ဒီလေးပဏာကရိုးစစ်ကိုအဓိကတက်ခဲ့တယ်ဆိုပေမဲ့ဒီမိခန္ဓာကိုယ်စိတ်ပိုင်းတွေကိုလည်းအလေးစားတွေကိုလည်းထိခိုက်တယ်ဆိုတဲ့အတွက်ကအကြီးအကဲလို့တယ်။ဒီချာမကုလို့ရှိရင်စိတ်တင်တာကမမချောက်နိုင်တာဖြစ်ကိုယ်ရင်းအင်္ဂါရှိဖြစ်လာတဲ့ပေါ့နော်။အဲ့ဒါဆိုရတော့တိကမြင်လာတာကတော့ရိုးစစ်တွေကနာနေတာကိုဒေချာဆေးမကူဆိုလို့ရှိရင်နိုင်ရနေဆိုမှကောက်သွားတယ်။ကောက်သွားတဲ့အခါကျတော့ဒီခါကြီးလို့မရတော့ဘူး၊ခမင်းတော်ကိုယ့်အကူယူစားလို့မရတော့ဘူးတာဖြစ်တယ်။ဒီဘက်ကကျတော့လေခြေောက်တွေထိခိုက်သွားတဲ့အခါမှာဆယ်လို့ထားလို့မရဘူး၊လက်မလျှောက်နိုင်တော့ဘူးဆိုတော့ကိုယ့်ရဲ့ quality of life ပါအကျဉ်းကျသွားတာပေါ့နော်။နောက်ပြီးတော့မှလုံးလုံးနိုင်မှုဆိုတဲ့ကိုမရှိတော့ဘူး။အဲ့ဒါအေးရပုံမှာလေးရတယ်လို့ရှိရင်နာရီပေါက်လာပြီးတော့ပါအဲ့ဒီနာရီစဉ်ဘူကပြန်သွားပြီးတော့ဆက်ဆုံးချိုးနေတည်ဖြစ်တဲ့ကျင်းအဲ့တော့ဒါကတော့ဓာတ်ရိုက်ဆူဆူစီပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီဓာတ်ရိုက်မဟုတ်တဲ့သေဝိုက်ဘလူးဆိုးကျူးတွေဖြစ်နိုင်လဲဆရာ
ရောဂါကိုကုတဲ့ဆီးဆီးချောင်းလေးနောက်ဆက်တွေ့ဖြစ်တဲ့ကျင်းဟိုမှာစတီရိုက်တွေတောက်တာကအင်းကြံတောက်လို့ရှိရင်စ ီယူတွေစီလူတွေဖြစ်လာပြီးတော့မှအောက်ဆက်ပဲရောဂါတွေဝင်လာတာရှိတယ်။အဲဒါကအယူတွေပါလာမယ်၊ပွားလာပြီးတော့မှအယူတွေရှုံးကုန်တယ်။အဲဒါကတည်းကလည်းခန္ဓာကိုယ်ခုခံတဲ့တရားဝဲမားနေတဲ့အခါမှာအပြင်ကယောဂပိုးတွေအလွယ်တကူဝင်ရောက်ပြီးတော့ဒုက္ခပေးတယ်။ TV ယောဂဝင်တယ်လို့ဆိုရအောင်ယောဂပိုးတွေဝင်တယ်လို့ဖြစ်တတ်ပါတယ်။ဒါကြောင့်တက်နိုင်တဲ့ပိုးတွေကိုကာဝယ်ဖို့တစ်နေ့တစ်ခါကိုဆိုရအောင်ကာဝယ်ပြီးထိုးဖို့လို့တုပ်ကွေးကာဝယ်ပြီးထိုးဖို့လို့ဒီဘူးကာဝယ်ပြီးယူထိုးတာပေါ့လို့ဒါကြီးရလဲကြည့်ထားဖို့လိုတာပေါ့နော်အဲ့တော့နာနာတက်တာအောင်ဆိုပြီးတော့မှတချို့တွေကလုတ်တက်တယ်အကဲသေးကြော်သေးလေးပဲကိုယ်တောက်နေပြီးတော့မှအဲ့ဒါခုခံတဲ့ကိုထိမဲ့ရိုးရိုးစစ်စစ်ပြီးကျတော့မတောက်ဘူးအဲ့ဒါတွေကတောက်လို့ရှိရင်မူးတယ်လို့ဖိနာတယ်လို့ပြောကြပဲဟိုအနာတက်တာနဲ့တနည်းစလုံးလို့ဆက်ကလုဖနိတ်တို့ဒါဒီပဲကိုယ်ကတောက်နေလဲရှိတယ်အဲ့ဒါတွေကဒီရှေ့ကြီးမှာတော်တော်လေးကိုထိခိုက်နိုင်တယ်ဆိုလေလဲသိသိရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ချမ်းကြီးတွေနဲ့စနစ်တကျကုသဖို့လိုတာပေါ့ဆရာเนาะအဲ့တော့ဒီနေရာမှာဆရာရဲ့အခုလိုဒီအခြေအနေစိုးစိုးဝါမဖြစ်ရအောင်အစကတည်းကကာကွယ်နိုင်တဲ့အနေထားရောရှိလားဆရာမျိုးရွာတော့ကာကွယ်လို့မရဘူးပေါ့နော်
စားရတဲ့ကာကွယ်နိုင်တဲ့အနေထားဆိုတာကတော့ဒီရိုးချိုးစိတ်ယောဂကြီးညာစုကပြေးကြောင့်ဖြစ်တာမဟုတ်ဘဲနဲ့ဒီဖီဇာနဲ့သဝင်းနေတဲ့ဖြစ်တဲ့ယောဂကြီးဆိုတော့ကာကွယ်ရတယ်လို့ခင်ဗျခင်ဗျကကဥမာကိုမောင်နှမရဲ့မှာဖြစ်တဲ့လူရှိတဲ့ဆိုတော့ကိုယ်လည်းကျူစစ်ပြီးတော့ရှိနိုင်မလားကကျူတိလို့ရတာပေါ့နော်ကျူတိလို့ဒီသွေးတွေရှိနေတယ်ဆိုလို့ရှိရင်တော့နှစ်ခါပြောတယ်ခန္ဓာကိုယ်ကိုထိပိုင်နေတဲ့အပြည့်မူတည်မှုသူ့ကိုပြီးတော့ဆောင်ရမှာပေါ့ရည်ရည်တို့စိတ်လေးတို့ဒီလိုပဲသွားရလို့နှစ်ခါစားတော့ဒီထိပိုင်နေတဲ့ဆောင်တွေရှောင်မယ်ဆိုရင်ကိုယ်ဖြစ်မလာအောင်တော့ကာဝင်နေပါလေအဲဒါပေမဲ့များဖြစ်တဲ့သူကခန္ဓာကိုယ်ကိုဖြစ်ခြင်းလို့ဖြစ်လာတဲ့ပုံစံစာရုပ်ပါလို့လို့ပဲပေါ့နော်ဖြစ်လာတဲ့အခါမှာကျူတိပြီးတော့ကျူကာဝတ်နေနေတော့ခက်တယ်အလုံးကြီးကလည်းဆိုတော့ဒီကောက်ကူးမသွားခင်ပြည်မြန်တဲ့ဆင်းမြောက်ပြင်အဖြစ်တာတစ်လအတွင်းပြုလို့ရှိရင်တော့သူကကြောက်ကြွစီဖြစ်တယ်၆လကျော်မှပြုရင်တော့မပြောင်းတော့ဘူးလို့လုံးစီးသွားရတယ်ပေါ့နော်အဲ့တော့ window ပြီးရတယ်ခေါ်တာပေါ့နော်တအားလူရနိုင်တဲ့အခြေအနေရှိတယ်အဲ့အခြေအနေကိုပြီးအောင်ဖန်နိုင်တာလေကာဝေးနေတယ်မျိုးပဲပေါ့နော်ကောက်ကူးမသွားအောင်ကြာရေးစီမသွားအောင်ကာဝေးရတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီကုသနိုင်ဘူးကအရေးကြီးတဲ့ခါကျတော့ကုသမှုနောက်မကြအောင်လို့ဆရာကြီးဘယ်လိုကာကွယ်တယ်လဲ။
ဒါကိုကိုကိုကြည့်နေပြီးတော့နာလာကြိုက်ကြတာ၊ရောင်နေအဆင်ရောရှိသလား၊ဖောင်းနေသလား၊ဖြစ်နေတာလား၊နာနေလေးကတလားကြော်လာပြီလား။ဆိုလို့စောင့်ကြည့်နေပြီးတော့မှဖြစ်တဲ့ကိုကကိုကိုသေးလေးတော့ဒီသေးလေးတော့နဲ့တလားနလားကြာတော့တာမျိုးလို့။ဒီဆရာမိသားစုဆောင်လေးနဲ့သေးလေးထိုးရင်းနဲ့တလားနလားကြာတော့ဖြစ်နေတယ်။ဖြစ်ဖြစ်ပြင်းတလားနလားတွင်မှာရိုးကျိုးစစ်ဆရာမနဲ့ကြာနေဖြစ်ဆိုတဲ့အရှိရှိစူးစူးတွေကိုကောက်ပြီးသွားမှာကိုရောကြိုက်စီကူအပောင်ကိုကာကွယ်ပြီးတန်းဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးလေးပန်းနဲ့ပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကောပြောဖို့ရှိမှန်းဆရာ
သွေးလေးပန်းနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ဒီကုလုံးကြီးကတော့နောက်ပိုင်းမှာကမ္ဘာနဲ့ဒန်းတူကုလုံးကြီးအလုံးကကမ္ဘာပြည်မှာလည်းပြင်းပြင်းထန်ထန်လည်းရှိပြီပေါ့နော်ဒီကုဝဲခက်နေတာကဈေးကြီးကနည်းနည်းရှိတယ်လေဒီကဲကကြတော့တခါထိုးလို့ရှိရင်ဈေးစလုံးကို၄သိန်းလောက်ကနေပြီးတော့ဈေးစလုံးကို15သိန်းလောက်အောင်ဖြစ်တယ်နောက်တစ်ခုကကြတော့သူကတခါထူးနေမပြီးပဲနဲ့နှစ်ပတ်တခါတို့တစ်လတခါတို့တသက်လုံးထူရတဲ့စီလည်းဖြစ်နေတာပေါ့နိအဲတော့ဒီကမှာတချို့လည်းတို့ကဒီနာကိုကြည့်ပြီးတော့မှမတတ်နိုင်တော့ဘူးထင်ပြီးတော့မှရှင်းမပြဖြစ်တဲ့အလဲရှိတယ်အဲတော့ကိုကတကယ်လို့တတ်နိုင်နေဆိုလို့ရှိရင်တော့ဒီစီလေးကိုထူးခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြရင်တော့ဆရာတို့ကလည်းညွှန်ပြလို့ရတယ်ဘာလို့ဆိုဆရာတို့ကလည်းညွှန်ပြတော့လူနာလည်းမတတ်နိုင်ဘူးဆိုသူလည်းစီလေးရဲ့သူလည်းစီလေးဖြစ်ပါသလိုကျူကုလုံးကြရတယ်ပြောမပြတာကြီးလည်းရှိတာပေါ့နော်ဒီဘကုလုံးလို့ခေါ်တဲ့တောင်းကုကုလုံးလေးပေါ့နော်ရှိ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဖြည့်ဆက်ပြောချင်တာရှိသေးလားဆရာ
အဲ့ဒါကကျတော့လေဒီလီဗနာကိုပါနာပြီးတော့ဖြည့်ကုကြရတာကြီးလည်းရှိရှိရဆိုတာကဟိုပူလီဗနာကိုဒီလီဗနာလို့ထင်ပြီးတော့ပါဒီလီဗနာစီတွေပြည့်တဲ့အမှာဒီလီဗနာစီတွေကပြင်းတာပေါ့နော်အဲ့တော့တကယ်ယောဂပြင်းလို့စီပြင်းပြင်းတော့ရတော့ပြည့်တာမရှိဘူးဒီပူလီဗနာလို့မျိုးပဲဆိုရင်သူ့ငယ်ကြောင့်ပဲအားမျိုးကိုမကြမ်းမှာဒီလက်ဖင်မိုက်ကိုမတူဖက်ရီတူတောက်ရပြီဆိုလို့ရှိရင်တော့မလူဝဲနဲ့ဆိုးကျိုးတွေဖြစ်လာတာလို့ဒီကကွာရောင်လာတာလို့ဖြစ်တဲ့ကြခါကျတော့အဲဒီလေတစ်ပတ်ကထိခြားဖို့လိုတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများအစ်တင်ပါတယ်ဆရာ
ဦးဝင်းမင်းကျမ်းမာရေးကဏ္ဍပြီးမှတော့အခုတကတိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဒီဘဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပုံနာကျုံမြို့နယ်ပေါတော့ပြင်ကျေးရွာဘုန်းတော်ကြီးတောင်းမှာခိုးလုံနေတဲ့ဒုက္ခသည်တွေကိုစစ်တပ်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်ချင်းပြည်နယ်ဝန်ကြီးဦးစိုးထက်နဲ့စီရင်ဝန်ကြီးဟောင်းဆလိုင်းအိုက်ဇက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမယ်ဆိုတာနဲ့မွန်ပြည်နယ်လမိုင်းမြို့အတွင်းကတရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းမရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ပောက်တော့ပြင်ကျေးရွာဘုံတော်ကြီးကျောင်းမှာခေါ်လုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရကနေဇွန်လ17ရက်နေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ပါတယ်စစ်တပ်ကအရာရှိ5ဦးအပါအဝင်လှမကနဲ့ရဲတပ်ဖွဲ့တို့ပူးပေါင်းအဖွဲ့ကကြောင်းထဲဝင်ရောက်စစ်ဆေးခဲ့ပေမဲ့ဒုက္ခသည်တွေကိုတစုံတရာမေးမြန်းတာမရှိဘဲဓာတ်ပုံတချို့ရိုက်ယူသွားတယ်လို့စခန်းတာဝန်ခံဆရာတော်ဦးအာရက်ခကမိန့်တော်မူပါတယ်ဘုံကြီးကျောင်းအတွင်းအေအေတပ်ဖွဲ့တွေစစ်ရှောင်ရွာသားတွေနဲ့ရောနှောပြီးရှိနေတယ်ဆိုတဲ့သတင်းအရတပ်မတော်ကနေစစ်ဆေးတာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ်အဲ့ဒီဘုံတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်900နီးပါးခိုလုံနေပြီးစွန်နှဆယ်ရက်နေ့ကတည်းကတပ်မတော်နဲ့လက်အောက်ခံအင်အားများခန့်ကကျောင်းကိုဝိုင်းပြီးစစ်ဆေးဖို့ပြင်ဆင်ခဲ့ပေမဲ့ကျောင်းထိုင်ဆရာတော်ကြီးတွေကလက်နက်မပါပဲအရက်ဝတ်နဲ့လာရောက်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်အစိုးရတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပွားရာဒေသကရခိုင်ကျေးရွာတချို့ကိုမကြာခဏဝင်ရောက်စစ်ဆေးမှုတွေရှိနေပြီးလွန်ခဲ့တဲ့လကရတိတောင်မြို့နယ်ကြောက်တန်းကျေးရွာကရွာသားတွေကိုစာတင်ကျောင်းမှာခေါ်ယူစစ်ဆေးစဉ်တိုက်ခတ်မှုဖြစ်ပွားပြီးရွာသား9ဦးသေဆုံး10ဦးဒဏ်ရာရရှိခဲ့ပါတယ်
ချင်းပြည်နယ်ဆိုရဖွဲ့စီပင်တာယာရေးဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုက်အိုင်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးခိုင်လုံတဲ့အသက်တွေထောက်စားရရှိပြီဆိုရင်အရေးယူသွားမယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်အွန်လိုင်းကနေတဆင့်ချင်းချောက်သူတွေဟာရခိုင်လက်နက်ကန်ဖွဲ့အေကူထောက်ခံသူတစုနဲ့ပလက်ဝါမျိုးပေါ်ရှိတဲ့အစိုးရဝန်ထမ်းတချို့လည်းပါဝင်နေပြီးဒေသတွင်းစုကူအောင်လူမျိုးရေးမုံသီးရေးဖြစ်ပေါ်အောင်ဖန်တီးသူတွေကိုလက်ခံစရာအကြောင်းမရှိဘူးလို့ဝန်ကြီးဦးစိုးထက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကနေအသက်အန္တရာယ်ချင်းချောက်မှုပြုလုပ်တဲ့လုပ်ရပ်ကိုပြင်းထန်စွာကာကွယ်ကြောင်းစွန်လ၈ရက်နေ့ကကြေညာချက်သက်သာထုတ်ပြန်ခဲ့ပါတယ်
။မွန်ပြည်နယ်မှာလာမယ့်မိုးရာသီကာလမှာရင်ဆိုင်ရမယ့်သဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မွန်ပြည်နယ်ဦးစီးဌာနရုံးမှကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု1000စာနဲ့တထုံခရိုင်ဦးစီးဌာနမှာအိမ်ထောင်စု800စာမြို့နယ်ဦးစီးမူယုံ9ယုံမှာကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု10စုစာစုဆောင်ထားတယ်လို့သူကဆိုပါတယ်မွန်ပြည်နယ်ရှိဘေးလင်းမြို့နယ်ရေးမြို့နယ်နဲ့တထုံခရိုင်အတွက်ဆက်တက်ဖိုင်ဘာလေး16စီးနဲ့တက်ကယ်အင်ဂျီ365ထည့်ကိုလည်းတက်ဆိုင်ရာတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီထံပြန့်ဝေထားပြီဖြစ်တယ်လို့ဝန်ကြီးချုပ်ကရှင်းပြပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လအတွင်းကမောဒီထံစွာရွာသွန်းမှုနဲ့မျက်ရည်မြင့်တက်မှုကြောင့်မွန်ပြည်နယ်မှာပျက်စီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6000ကျော်ရှိခဲ့ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့နယ်နိုင်ရအုပ်စုဝန်ခန္နာရွာမှာကြောင်မီသွေးတူးပေါ်ဖို့ပြန်လည်စီစဉ်လာမှုကိုမိုင်းကိုင်တန်ကားတော်တွင်လည်းလူထုအား900ခန့်ကနေမိုင်းကိုင်မြို့အောင်မင်္ဂလာကျောင်းတိုက်မှာတွေ့ဆုံခဲ့ကြပြီးဇွန်လ17ရက်နေ့မှာတော့အချက်3ချက်ပါတဲ့ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်မှာကြောင်မီသွေးတူးဖို့ရေးစီမံကိန်းဟာဒေသခံလူထုစိုက်ပျိုးရေးအတွက်အထူးအားထားရတဲ့နိုင်ရချောင်းကရွေထွဲဥကိုပြက်စီးစီမံပြင်လူထုကြမ်းမှရေးဖို့ပါထိခိုက်စင်မှဖြစ်တဲ့အတွက်ဘဲကုံမဏီမစိုးကြောင်မီသွေးတူးပို့ဖို့လာရင်တော့ဥပဒေပေါင်းသွင်းကလည်းစန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းပါရှိပါတယ်ကျောင်းမီသွေးတူးပို့ခွင့်ရထားတဲ့ဟိမ့်မြတာအောင်ပြည်ဟိမ့်ကုမ္ပဏီကို2018ခုနှစ်ကမိုင်းကန်လူစုထောင်နဲ့ချီစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြလို့2018ခုနှစ်မှာကုမ္ပဏီကနေကျောင်းမီသွေးတူးပို့ရေးစီမံကိန်းရပ်တန့်ခဲ့ရာကနေအခုနှစ်မှာတော့ကျောင်းမီသွေးတူးပို့လှုပ်ရှားလာခဲ့တာပါ
ကရင်ပြည်နယ်ဖအံမြို့နယ်မှာ UHM ကုမ္ပဏီကတာဝန်ယူဆောက်လုပ်တဲ့ကမ်းနားလမ်းစီမံကိန်းကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုထားတဲ့လုပ်ငန်းအစီအစဉ်တွေနဲ့
ရေပြင်လက်တွေ့ဆောင်ရွက်နေမှုတွေကွဲလွဲမှုရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်စီမံကိန်းနဲ့ပတ်သက်ပြီးအပြုတ်တဘောဝေဖန်အကြံပြုချက်များကိုကြိုဆိုပေမဲ့စီမံကိန်းပျက်စီးစေတဲ့ဝေဖန်မှုကတော့လူလားမှာမဟုတ်တလို့အမိန့်ဖြစ်အားတွေမပေးဖို့
UHM ကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းရွှေအောင်ကအခုလခုနှစ်ရည်ကတည်င်းစာရှင်းလင်းပွဲပြုလုပ်ပြီးပြောဆိုခဲ့ပါတယ်။ဗအန်ကန်နာလန်စီမံကိန်းဟာကြသိန်းပေါင်း900ရှစ်ထောင်ကျော်အကုန်ကြခံတိစောက်မှာဖြစ်ပြီးနှစ်30ပြီအိုတီစနစ်နဲ့
ခုတတိယလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတရားမဝင်ငွေစုငွေချေလုပ်ငန်းကနေပြဿနာဖြစ်ပွားနေတဲ့မုံပြင်းနယ်လမိုင်းမြို့အတွင်ငွေထုတ်မပေးနိုင်တဲ့ဒဏ်ရဲ့အိမ်ကိုလူစုလူဝေးနဲ့ဝင်ရောက်လူရဲ့သူတွေအထက်ကကိုးဦးကိုအာဏာပိုင်တွေကနေဖမ်းဆီးသွားခဲ့တယ်လို့တချို့ကတော့ရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီပြဿနာအထဲမှာပါဝင်တဲ့သူတွေကိုဥပဒေအကြောင်းအရပြီးခြားဖြေရှင
ပြန်ပြီးတော့သူတို့ဘက်ကလေလာမဲစုံတွေပြတ်မထောက်ပေးနိုင်တဲ့အပေါ်မကျေနပ်လို့လူစုလူဝေးနဲ့ရုံရင်းဆန်ခဖြစ်ပေါ်ခဲ့ပြီးနေအိမ်တွေနဲ့ဝေးရောက်ဝင်နောက်ဖြစ်စီခံရတဲ့အပြင်မော်တော်ကားနဲ့ငွေကြေးပစ္စည်းများပါလူရဲခံရတဲ့ဖြစ်စဉ်မှာပါဝင်ပတ်သက်တယ်လို့ယူဆရသူကိုဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွက်ရွာသားချို့လဲတပ်ပြေးတင်းဆောင်နေရတယ်လို့ရေးမြစ်နယ
ပုံမှန်နဲ့တော့ဆယ်တော့အပုံဖြစ်တာကသူဖြစ်လို့တမယမှုဖြစ်သွားလဲတော့တော့တမီးတဲ့ခါကျတော့အဲ့တော့လူက9ယောက်ကျော်လို့ရှိရင်တမယမှုဖယ်လို့ရတယ်ဆိုပြီးတော့ဖယ်မှုကအဲ့လိုမျိုးပြောတော့ပေါ့နော်နောက်ဆက်ဖယ်မှုဟိုဖြီးပြလာတော့ကျွန်တော်တမီးတယ်ပေါ့နော်အဲ့လောလောဆယ်တော့တို့တော့မသိသေးဘူးပေါ့အဲ့လိုမျိုးတို့ပြောတော့ဒီရွာလူကြတော့အဲ့ဒီမှာဘယ်လိုလဲယောက်ျားတွေကအများပြေတာမမနေရကြတော့ရွာထဲမှာအဲ့လိုမျိုးဖြစ်နေကြတော့
မေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီလူစုလူဝေးရုံးရင်ဆန်ခတ်မှုမှာမော်လမြိုင်ခရိုင်ရဲတပ်ဖွဲ့ရင်အား100လောက်လာရောက်ထိန်းသိမ်းခဲ့ရပါတယ်။ဒီလိုမင်းမဆန်ဆန်အကြမ်းဖက်မှုတွေလှုပ်လာခဲ့ရင်ဥပဒေကြောင့်အရထိရောက်စွာရေးယူသွားမယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘုံမှုကြီးနေထူဦးကပြောပါတယ်
။ကျွန်တော်ပြောချင်တယ်မှာလူရင်းဆန်ခတ်လုပ်လို့ရအောင်မင်းမဆန်ဆန်ဇယက်မျိုးတော်လုပ်လို့ရအောင်လုပ်လာခဲ့လို့ဆိုရင်သူဘဝကဘာမှမကြည့်နိုင်တဲ့ခြေနဲ့ဒီမှာအပတ်ပိုင်းလဲလုံလောက်ရတယ်ဆိုရင်ဤသူဘုံဆိုဥရိကြီးကလည်းဆင်းရဲဆင်းရဲဆောင်းတဲ့ဘုံလည်းရှိပါတယ
်အခုဖြစ်ပေါ်ခဲ့တဲ့ online နေလာမဲ့ပြဿနာမှာငွေစုတိုင်းနဲ့စုငွေထည့်ဝင်သူတွေကြားမှာသူ့မှုနဲ့သူတီးခြားရှင်းလင်းသွားရမယ်တဘောရှိတယ်လို့လည်းအရင်စားမွန်ပြည်နယ်ဥပဒေချုပ်ဦးဝင်းချီကအခုလိုဆိုပါတယ
်ဥပဒေဓမ္မကတော့ပြောမှာလေဒီမှုကတခုရင်းစီပေါ့နော်ဒီမှုကဟိုဘက်ကကျူးလွန်ဟိုဘက်ကကိုကြီးကြီးဒီဘက်ကြီးလုံးဒီဘက်ကြီးဆိုတဲ့သဘောဥပဒေသဘောတော့ရှိမိတာပေါ့နော်အဲ့ဒါကြောင့်မလို့ဟိုမှာသူ့မားနဲ့ကို့အလွန်ဆိုတော့သဘောတော့မားသူ့မားပဲသူ့မားကိုဒီမခံနိုင်တဲ့ခါကျတော့ကို့အလွန်ဖြစ်သွားတာလေအခုတိုင်တဲ့လူရှိရင်ရရတော့သူလောက်မှာပဲလေသူအကြောင်းအရတိုက်ဆိုင်လို့တော့သူတို့ဒီပုံတတ်တာလေမားတော့လောက်တဲ့လူတွေကတတိလွတ်ပြီးတော့အဲ့လိုအတင်းနိုင်ရှိပြီးတော့ဒေါသလျောက်လောက်တာလေဆက်တော့ခက်တော့ခက်တာလေအဲ့ဒီချိန်မှာသူအများနဲ့ဆိုတော့ဘယ်လိုမှမသူ့ကိုမထိနိုင်မထိနိုင်တဲ့ခါကျတော့ဘယ်လိုဘယ်လိုပြောမှလည်းမသိဘူ
းဒီတရားမဝင်ငွေစုငွေခြေလုံငန်းအတွင်းစုငွေကြက်ငွေသိန်းပေါင်း၄သိန်းချကျော်နဲ့နာဆုံးရှုံးခဲ့တယ်လို့လေဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီလူ၉ဦးကိုတရားစွဲဆိုထားတဲ့ရာဇသက်ကြီးပုံမှန်395အရာအကယ်၍ပြစ်မှုထင်ရှားရင်ထောင်နှံတသက်မဟုတ်ရင်ထောင်နှံ10နဲ့ဒါမှမဟုတ်ရင်ငွေတန်လဲချမှတ်ခံရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေဟော်နန်းရင်ကျေးမှုပြတိုက်ကဇော်ဘာကြီးဝစ်စုံတွေကိုဇွန်လ9ရက်နေ့ကနေ18ရက်နေ့ထိရန်ကုန်မြို့မြို့သားပြတိုက်မှာဇော်ဘာဝစ်စုံတွေကိုပြတ်တနေပါတယ်ပြပွဲမှာဇော်ဘာကြီးတွေရဲ့ရှားပါအဖို့တန်ဝစ်စုံတွေနဲ့အသုံးဆောင်တွေအမျိုးပေါင်း30ကျော်ပါတယ်လို့သိရပါတယ်နမ်ဖုံကနေစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံရဲ့ပထမဆုံးသောသမ္မတကြီးညောင်ရွှေစောပွားကြီးဆော့ရွှေတိုက်နဲ့စောပွားကြီးရဲ့ဆွေတော်မျိုးတော်တွေရဲ့ဝတ်စုံပြပွဲဖွင့်ပွဲအခမ်းအနားကိုဇွန်လ9ရက်နေ့မနက်09:00နာရီမှာကျင်းပခဲ့ပါတယ်။ဖွင့်ပွဲမှာပြပွဲအတွက်စီစဉ်တဲ့ရန်ကုန်အမျိုးသားပြတိုက်ရဲ့ညွန်ကြားရေးမှူးနန်းလောင်ငင်းကဒီတက်တန်းနှစ်တရာကျော်ရှိတဲ့ဝတ်စုံတွေဟာအရင်ခေတ်ကရှမ်းတွေရဲ့ယဉ် ဆောင်ရွက်ရတာဖြစ်ပါတယ်ကျမတို့ရန်ကုန်မှာရှိတဲ့ပြည်သူလူထုတွေဒီလိုရှားပါးတဲ့ဟုတ်ဆောင်မျိုးတွေကိုတွေ့ဘူးကြမှာပဲဆိုတဲ့ရည်ရွယ်ချက်လေးလည်းရှိပါတယ်အများပြည်သူတို့လည်းဒါအရင်ခေတ်အရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းကျဆူတဲ့ကြာရည်လေးတစ်ခုဖြစ်ပါတယ
်တီစော်ဘွားကြီးဝတ်စုံ138မျိုးကို2018ခုနှစ်နှစ်ဦးပိုင်းကလေးကညောင်ရွှေဟော်နန်းကနေရန်ကုန်ကိုတည်ဆောင်ပြီးချော့ဖွတ်တာဖြစ်ကြောင်းဟော်နန်းထဲမှာပဲနှစ်ရှည်လများရှိနေတာထက်ဆိုင်တော့အခုလိုချော့ဖွတ်ပြုတ်ပြင်ပြီးရေရှည်တီတအောင်ဆောင်ရွက်ပေးခြင်းအနာကတ်မျိုးဆက်တစ်တွေဆက်လက်လည်လာနိုင်ဖို့ထိန်းသိမ်းပေးတဲ့အတွက်ဝန်တာပီကြီးဖြစ်ရကြောင်းညောင်ရွှေစော်ဘွားကြီးရဲ့တမိတော်လည်းဖြစ်ညောင်ရွှေဟော်နန်းရေရှည်တီတခိုင်မြဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့သောဟိမတိုက်ကအခုလိုပြောပါတယ
်138မျိုးလုံးကိုတန်းဆင်ပြီးပြီးပြုတ်လုပ်ပြီးပြီးဝတ်စုံလေးကဒီမှာပြပြီးတဲ့နောက်ပိုင်းမှာကိုညောင်စုဟောပြန်သွားမှာပဲတချို့ကထင်နေတာသူတို့တိန်သွားပြီလားဆိုတဲ့တန်တရာမချစ်စိတ်ချင်ဘူးเน
าะရှမ်းပြည်နယ်အစိုးရတာဒနာရုံကြီးဌာနတို့ကနေ2019-2018ဘဏ္ဍာရေးနှစ်ကရန်ပုံငွေကြက်ခံပြီးစီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးပြပွဲကာလမှာမြေသူမဆိုအခမဲ့ဝင်ရောက်ကြည့်ရှုလေ့လာနိုင်ကြောင်းသိရပါတယ်
ကိုဆက်ပြီးတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပုံနာကျွတ်မြို့နယ်ပောက်တော်ပြင်ကြီးရွာဘုံတော်ကြီးကျောင်းမှာခုံလုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရကနေဝင်ရောက်စစ်ဆေးခဲ့ပါတယ်။ကျင်းပြည်နယ်အစိုးရအဖွဲ့ဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုင်းအိုက်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမှာဖြစ်ပါတယ်။
ကတော့ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းချေဆိုင်ပြည်နိုင်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာလိုက်ကတဆင့်စာရေးသားရမယ့်လိပ်စာကစလိုက်တူတာအမှတ်855ရန်ကုန်စလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ19925တို့မှာဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ
အီရန်ကမ်းလောင်ကမာဖီးယားချက်ရေနံမှာရှိတဲ့အိုမန်ပင်လယ်ကွင်းမှာချက်တပင်းတွေကရေနံတင်တင်းမော20အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအပြစ်တင်ပြောကြားလိုက်ပါတယ်။ရေနံတင်တင်းမော20ဟာနော်ဝေးပိုင်းဖြစ်ပြီးနောက်တဆင်းကိုဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပြော့စီအတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်အီရန်ကိုရောက်နေချိန်မှာခုလိုတိုက်ခိုက်တာဟာဂျပန်ကိုဆော်ကားတာလို့လည်းနိုင်ငံချိုင်းဝန်ကြီးပွန်ပီယိုကပြောပါတယ်။အရှိလေပိုင်းနိုင်ငံတွေဖြစ်တဲ့ဘာရင်းနဲ့ကတာနိုင်ငံတွေစီကိုဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့အမေရိကန်လက်နက်တွေရောင်းချတာကိုဟန့်တားဖို့အတွက်ရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ချက်ကိုအမေရိကန်အထက်လွှတ်တော်ကကျက်တပ်ရင်းနဲ့မှအတည်ပြုပေးလိုက်ပါတယ်။ရွင်ဂျာရီနေရာပြင်ရင်နဲ့ပတ်သက်ပြီးတော့မြန်မာဘက်ကနေပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးယုံဝင်ကြီးကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့တရင်တွေမှာဖော်ပြကြပါတယ်ရိုဟင်ဂျာတွေနေရပြင်ရေးကိစ္စအကြမ်းကြမ်းနေတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြင့်ရန်ကိုယ်စားလှယ်ရုံးကဂျူလ7ရက်အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတွေနေရပြင်ရေးအတွက်မနစ်ကဇန်နဝါရီမှာစတင်မှုစီစဉ်ခဲ့ပြီးနိုဝင်ဘာ15ရက်ကိုပြောင်းပေမဲ့နေရပြင်ရေးကိစ္စအခုချိန်ထိဖြစ်မလာသေးပါဘူးတရုတ်နိုင်ငံရှင်ချန်းပြည်နယ်ကိုလာရောက်ဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကိုဖိတ်ခေါ်ထားတယ်လို့တရုတ်အစိုးရကကြေညာပြီးနေမှာပြောပါတယ်။ဒီပြည်နယ်မှာရှိတဲ့မွတ်စလင်လူနည်းစုတသန်းလောက်ကိုအထင်းထင်းစခန်းတွေမှာထားတယ်လို့တရုတ်အစိုးရဟာဆွဆွဲခံနေရတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီမိနစ်အတွက်အစီအစဉ် ထုတ်လို့ရေမှုကကိုရဲမင်းထုံးဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာရောဂရက်ဘန်စ်ဖြစ်ပါတယ်တောက်ကြနေမနေ့ကင်း69ရက်နေ့ခုနှစ်နိုင်အထိ
This program has come to you from the Voice of America, Washington.